ဟုတ်ကဲ့ပါဦးအောင်မျိုးသားတို့ကိုမြန်မာနိုင်ငံဆိုင်ရာတာအမတ်ကြီးကနေပြီးတော့ဥပဒေကြံပေးဖြစ်ခန့်အပ်ပြီးတော့အမှုမှန်ပေါ်ပေါက်ရေးအတွက်တာဝန်ပေးရထားတယ်လို့သိရတယ်ဆိုတော့ဘာတွေဆက်လုပ်နေပြီလဲဆိုတာလေးသိပြစေခင်ဗျ။
အချက်လက်တွေကိုအခုအင်္ဂလိပ်ရှာတာအချက်ပေါင်း20လောက်ရှိတယ်။တန်တရားဖြစ်စရာအချက်တွေကိုအဲ့ဒီအချက်တွေကိုမူတည်ပြီးတော့ရေးပြီးလို့ရှိရင်ဒါကိုထိုင်းလုံပြန်ပြီးတော့ Grey Time Police တို့လူခွင့်ရေးအဖွဲ့အစည်းတို့ကနကမှုကင်းစစ်ဆေးဌာနတွေကိုအင်္ဂလိပ်ပို့ပါမယ်။ပို့ပြီးလို့ရှိရင်ဒီဌာနတွေရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့ဘယ်လိုပြန်လာမယ်ဆိုတာကြည့်ပါမယ်။နောက်တစ်ချက်ကအရင်တော့ဆိုရင်တော့ဒီလိုပို့လိုက်တာနဲ့သူတို့ကနေဒီအမှုကိုပါဝင်ဆောင်ရွက်ပေးဖို့ဆိုထိုင်းစီနီမန်ကောင်စီလွှဲတာတော့ရှိပါတယ်။ဒါပေမဲ့အခုဟာကအဲ့ဒီဆင်မြောက်သေးပါဘူး။ဒီဟာကိုပြန်လဲစစ်ဆေးဖို့အဆင့်အလောင်းဖော်ထားတယ်ဆိုတော့အလောင်းကလည်းအခုလော်စက်မှာရင်ခွေးယူမှထားတဲ့ဆင်မရှိပါသေးတယ်။ဒီအချက်တွေကိုခုအကေရိုစာတီနဲ့ခါမှာတို့ကနိုင်ငံတော်တန်ယုံမှာပါလာတဲ့ကြောင့်မို့မန်ကန်စွာပြန်လဲစစ်ဆေးမယ့်အနေအထားမျိုးရှိပါတယ
်။ဟုတ်ကဲ့ဦးတို့အနေနဲ့ဒီဥစ္စာကိုဘယ်တော့စတင်မှာလဲခင်ဗျ။
အင်္ဂရှိပတ်တဲ့တင်ပါမယ်ခင်ဗျ။ဟိုစာကြမ်းရေးပြီးဦးမယ်ရှိပါသေးတယ်။အတ္တမကြီးရဲ့သဘောထားမှတ်ချက်လည်းယူနေပါတယ်
။ဟုတ်ကဲ့ဦးတို့ကသုံးသပ်ထားပြီဆိုတော့အဲ့ဒီသုံးသပ်ထားတဲ့အချက်တွေထဲမှာပေါ့လေဒီမြန်မာမင်းကလေးနဲ့ပတ်သက်ပြီးတော့ဒီတန်ဇယဖြစ်စရာအချက်တွေတဲကပေါ့လေဘလို့ဟာတွေကပို့ပြီးတော့တန်ဇယဖြစ်စီတဲ့အချက်တွေများဖြစ်ပါလဲခင်ဗျ။အ
င်္ဂေတစ်ချက်နှစ်ချက်တော့ပြောလိုက်ပါမယ်။အခုတည်တဲ့လူရအနာမှာကြည်စံကုန်နှစ်ခုတွေ့လို့ပြောပါတယ်။ဒါကိုရဲတပ်ဖွဲ့တွေအနေနဲ့ကဒီကြည်စံကုန်ဟာတစ်ချက်ကစမ်းပြီးတော့ပြစ်ကြည့်ပြီးတော့နောက်တစ်ချက်ကမှကိုကောင်းကိုပြစ်ဦးအောင်ကိုပြစ်တယ်ဆိုတဲ့ဒီပြောဆိုချက်ကခုကိုတတ်တည်မဲ့လူကဒီလူစမ်းတတ်တယ်ဆိုတဲ့ကိစ္စမျိုးနောက်ပြီးတော့ဒီလူအသက်16နှစ်နဲ့နှစ်လပဲရှိတဲ့မိကလေးတယောက်အနေနဲ့မဖြစ်နိုင်ဘူးဆိုတဲ့အချက်နောက်တနတ်ကိုလည်းအကျောင်းတွင်မရှိတဲ့မိကလေးတယောက်နဲ့မဖြစ်နိုင်ဘူးဆိုတဲ့တန်တရားဖြစ်စရာအချက်ပါ။နောက်တစ်ချက်ကမိကလေးတေးကစင်းတို့ကဒီတည်တဲ့လူရဲ့မိသားစုရွှေမျိုးတယောက်မှလာခွင့်မရှိပါဘူး။လာဖို့ပြောတဲ့အခါမှာလည်းတတိကိုယ်တိုင်ကဒီမှာပြိတ္တိချုပ်နေတယ်မလာနဲ့လို့ပြောပါတယ်။အဲဒီတော့အဲ့ဒါနဲ့မကတိဝဲနဲ့ရဲစခန်းကဒီအမှုကိုပိတ်သိမ်းတဲ့အချိန်အထိဘာမှအထောက်အထားမပြခဲ့ပါဘူး။ထို့အတူပဲဗမာပြည်မှာဆိုရင် FBI ပေါ့ပထမသတင်းမီးတိုင်ကြားချက်တို့တည်တဲ့လူရဲ့တည်မှုတည်ခင်စေမှတ်တန်းဆိုတာမျိုးလည်းမမြင်ခဲ့ရပါဘူး။နောက်တစ်ခါကလေးမလေးတွေရှိတဲ့နေဆက်ကိုအလောင်းကိုပြန်ပို့တဲ့အချိန်မှာလည်းကလေးမရဲ့အဝတ်အစားနဲ့ဆန်ငါးတော့မပြီးတယ်။ထိုင်းနိုင်ငံရဲ့ဥပဒေအရတည်တဲ့လူတကြိုတဲ့တကြိုခွင့်ခွင့်ပြုမိစာလည်းမရှိခဲ့ပါဘူး။ဒီအချက်တွေဟာကိုကိုကိုတတ်တည်ပါတယ်ဆိုတဲ့အထောက်အထားမပြနိုင်ပဲနဲ့သူ့သူတတ်တည်တဲ့ဆိုတဲ့တန်တရားနဲ့ပဲဒီလိုမှချက်ချတင်ရလွယ်မှားတယ်ဆိုတဲ့ချက်တွေကိုလည်းအငြင်းတို့ထောက်ပြထားပါတယ
်။ဟုတ်ကဲ့နိုဝင်ဘာလ9ရက်နေ့ကဒီအမှုကိုကင်တွယ်တဲ့ထိုင်းရဲမှူးကြီးကတနတ်မှာတည်ဆုံးသူမင်းကလေးရဲ့ DNA ပဲတွေ့ရှိတယ်။ဒါပေမဲ့အဲ့တနတ်ကိုမှုကင်းမဖြစ်ခင်ပေါ့လေ15ရက်လောက်ကအင်ရှင်ကကင်ခဲ့ဘူးတယ်။ဒါပေမဲ့ DNA စစ်တော့ DNA မှာကအင်ရှင်ရဲ့ DNA မတွေ့ဘူး။ကမလေးရဲ့ DNA ပဲတွေ့တယ်ဆိုပြီးတော့ပြောတယ်အဲ့ဒါတွေကိုသတင်းတော့တွေကနေပြီးတော့မေးတဲ့အခါမှာပြန်စစ်နေတယ်လို့လည်းပြောတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကဥောင်မျိုးသားအနေနဲ့ပေါ့လေဘယ်လိုများမှတ်ချက်ပေးခြင်းပါလဲခင်ဗျအ
န်ကယ်တို့ကဒီလိုပါတိအချက်ကတနတ်ကိုကင်ခဲ့တယ်ဆိုရင်တနတ်ကိုကင်ခဲ့တဲ့တတိယလက်ပွေရလဲစစ်စစ်တွေ့ရှိရမှာပါဒါပေမဲ့အဲ့ချက်ကိုမတွေ့ဘူးဆိုတော့အတန်တရားဖြစ်စီရပါအဲ့ဒီတော့ဒီဟာတွေကိုလည်းအန်ကယ်တို့စာတင်တဲ့ခါမှာဥပမာဆိုတရားမြတ်တိုက်ရေးမှုကင်းအဖွဲ့အနေနဲ့ဒေါက်တာဖုန်တက်တို့ပေါ့လေအဖွဲ့ဒီနဲ့ပြန်လဲစစ်ဆေးမယ်ဆိုပြီးပေါ်လာမှာပါနောက်ပြီးတော့ပိုတန်တရားဖြစ်စီရချက်ကဒီကလေးမလေးကကိုယ့်ကိုတတ်တင်မယ်ဆိုပြီးတော့အပေါ်ရတနတ်ရှိတဲ့အခန်းကိုတက်ယူတဲ့အချိန်မှာတတိယမိမနဲ့အတူတူတမီးနှစ်ယောက်နဲ့တူမတစ်ယောက်ရှိနေပါတယ်အဲ့တော့အဲ့ဒီခန်းကတနတ်ကိုတွားယူတဲ့အချိန်မှာတနတ်ကစစ်နဲ့ထည့်ထားတဲ့အဲ့အမဲထဲမှာထည့်ထားပါလေပြောတယ်ဒါအလွယ်တကူသိနိုင်တဲ့အချက်မဟုတ်ဘဲနဲ့ကလေးဟာဒီဟာကိုယူခဲ့တယ်ဆိုတာနောက်တစ်ခုကအဲ့ဒီအိတ်ကိုလက်ပွေရဆစ်တဲ့အခါမှာပေသူရဲ့လက်ပွေရမှာမတွေ့ရပါဘူးဆိုတဲ့အချက်တည်းဟာတန်တရားဖြစ်စီရပါတကယ်လို့မင်းကလေးကသွားယူခဲ့တယ်ဆိုရင်မင်းကလေးလက်ပွေရဒီအိတ်မှာရှိရမှာဒါမျိုးလဲအင်္ဂေတို့တန်တရားဖြစ်စီရအချက်တည်းမှာထည့်ထားပါ
ဟုတ်ကဲ့ဒီရရှိလာတဲ့အချက်တွေပေါ့လေဦးတို့အနေနဲ့ဘယ်လိုများဆက်လုပ်သွားမယ်လို့စီစဉ်ထားပါလဲခင်ဗျ
အင်္ဂါရုဒီထိုင်းနိုင်ငံမှာရှိတဲ့တက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုအင်္ဂါရုတာဝန်ကဥဆောင်ပြီးတော့ကာယကံရှင်တွေနဲ့လုံသမားတာဝန်ရရှိတဲ့နဲ့ရှေ့ဘက်ထဲမှာတွားတင်မှုအစီအစဉ်ရှိပါတယ
်။ဟုတ်ကဲ့ဒီကိစ္စတွေကိုဦးရဲရှေ့ဘက်ထဲမှာတင်ပြီးသွားမယ်ဆိုလို့ရှိရင်ဘယ်လိုမျိုးများဆက်ဖြစ်လာနိုင်မလဲဘယ်လိုဆက်လုပ်ကြမှာလဲခင်ဗျ။
အဲ့ဒါကတော့အဲ့လိုပြီးလို့ရှိရင်တော့တက်ဆိုင်ရာဌာနတွေအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်ပြီးဖို့အတွက်တာဝန်ကပါလာတယ်။တာဝန်ကလည်းမိတူပို့ထားတယ်ဆိုတဲ့ကိစ္စတွေရှိတဲ့ကြောင့်မို့သူတို့ကတော့ဥပဒေအရဆက်လက်ဆောင်ရွက်ပြီးမယ်လို့အင်္ဂါရုပြောလိမ့်မယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုဖြေကြပေးတာ
ဟုတ်ကဲ့ပါခင်ဗျာ